Texas ပြည်နယ် Uvalde မြို့ကမူလာတန်းကလေးငယ်16ယောက်နဲ့ဆရာမ2ယောက်ကိုပြစ်တက်ခဲ့တဲ့ဆဲကျော်တက်တနတ်သမားဟာပြစ်ခတ်မှုမလုပ်ခင်လေးမှာမူလာတန်းကျောင်းတောင်ကိုသွားပြီးပြစ်ခတ်မှုအဆိုတဲ့အကြောင်းကိုလူမှုကွန်ရက်ပေါ်မှာတီးတဲ့ message ရေးသားခဲ့တယ်လို့ Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကပြောပါတယ
် Only information that was known in advance was posted by the government on Facebook approximately 30 minutes.Before reaching the school.
တနတ်သမား Salvador Ramos ကျောင်းကိုဝင်မပစ်ခင်မိနစ်30လောက်အလိုမှာသူ့အဖွားကိုသွားပစ်မယ်လို့ Facebook ပေါ်မှာအရင်ရေးသားခဲ့တဲ့အကြောင်းအုပ်ချုပ်ရေးမှူးကပြောပါတယ်။မကြာခင်မှာပဲအဖွားကိုပစ်ခတ်တယ်လို့လူမှုကွန်ရက်မှာထပ်ပြီးတော့ရေးပါတယ်။အဲဒီနောက်မှာပဲဒီမူလာတန်းကျောင်းတစ်ကျောင်းကိုသွားပြီးတော့ပစ်ခတ်တော့မယ်လို့တနတ်သမားက Facebook မှာရေးသားခဲ့ပါတယ်။အဲဒီရေးသားချိန်နဲ့ကျောင်းမှာဝင်ပစ်ခတ်ချိန်15မိနစ်တောင်မချဘူးလို့အုပ်ချုပ်ရေးမှူးကပြောပါတယ်။အခုလို Texas အုပ်ချုပ်ရေးမှူး Greg Abbott ပြောတဲ့ရေးသားမှုတွေကတယောက်ကနေတယောက်ကိုတီးတန့်ပို့တဲ့ message တွေဖြစ်ပြီးတော့ခြေခွဲစရာပြစ်ခတ်မှုဖြစ်ပြီးမှစုံစမ်းတွေ့ရှိတာဖြစ်တယ်လို့ Facebook မိခင်ကုမ္ပဏီဖြစ်တဲ့ Meta ရဲ့ပြောခွင့်ရသူ Andy Stone က Twitter လူမှုကွန်ရက်ပေါ်မှာရေးသားပါတယ်။အသက်66နှစ်အရွယ်အဖွားရဲ့မျက်နှာကိုတနက်သမားပြစ်ခတ်ခဲ့ပြီးမဲ့အဖွားအသက်မသေးဘဲဆေးရုံမှာပြင်းထန်တဲ့ဒဏ်ရာနဲ့ကုသမှုခံယူနေပါတယ်။အထက်တန်းကျောင်းကနေနှုတ်ထွက်ထားတဲ့အသက်16နှစ်အရွယ် Salvador Ramos ဟာစိတ်ကျန်းမာရေးပြဿနာကြောင့် Rob Mulan ကျောင်းကိုအင်္ဂါနေ့ကသွားရောက်ပြစ်ခတ်တာလို့အုပ်ချုပ်ရေးမှူးကပြောပါတယ်ဒါပေမဲ့သူ့ရဲ့စိတ်ကျမ်းမာရေးပြဿနာရှိတယ်ဆိုတော့ဆေးမှတ်တမ်းအထောက်အထားတွေတော့မတွေ့ရဘူးလို့အုပ်ချုပ်ရေးမှူး Airport ကပြောပြပါတယ်အမေရိကန်ပြည်ထောင်စုမှတနက်ရောင်းချမှုတွေကိုကန့်သက်ချက်တစ်တွေချမှတ်ချိန်တက်ပြီလို့တမရဂျိုးဘိုင်ဒန်ကပုတ်ထူးနေတုန်းကပြောကြားခဲ့ပါတယ်တမရဘိုင်ဒန်နဲ့တမရကတော်ဂျိုးဘိုင်ဒန်တို့နောက်မယ့်ရက်ပိုင်းအတွင်း Texas ပြည်နယ်ကိုသွားရောက်ပြီးတော့ချမ်းရည်သူမိသားစုတွေကိုအားပေးနှစ်သိမ့်မယ်လို့ပြောကြားခဲ့ပါတယ်ရှင်